ဗြိတိန်ဟာကမ္ဘာတစ်လုံးမှာကိုဗစ် -19 ကူးစက်ခံရသူတပန်းကျော်သွားတဲ့နဝမမြောက်နိုင်ငံဖြစ်လာပါပြီ American Johns Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရတနင်္လာနေ့အစောပိုင်းမှာပဲဗြိတိန်နိုင်ငံမှာဒီရောဂါကူးစက်ခံရသူတပန်းကျော်ရှိပြီးသေဆုံးသူက4000ခွဲကျော်ဖြစ်သွားခဲ့တာပါဒီရောဂါကူးစက်မှုဒုတိယအကြီးတိုးလာနေတာကြောင့်တနင်္ဂနွေလုံးတိုင်းတန်နဲ့လော့ဒ်ဒေါင်းချပိတ်တွင်မှုတောင်းဆိုမှုတွေသတင်းပတ်နဲ့ချိန်ကြားခဲ့ပြီးတဲ့နောက်မှာစနေနေ့ကတော့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကဥရောပဒေသရင်းနိုင်ငံတွေဖြစ်တဲ့ပြင်သစ်ဂျာမနီနဲ့ဘယ်လ်ဂျီယမ်တို့လိုပဲတနင်္ဂနွေလုံးတိုင်းတန်နဲ့ပိတ်ကွန်းမှာဖြစ်ကြောင်းပြောကြားခဲ့တာပါ။နိုဗ ెంబ ာ9ရက်ချစ်စပေးနေ့မှာစတင်တဲ့ဒီတမ်းမြင်ဟာတလချမ်းမြင်မှာဖြစ်ပါတယ်။တနင်္ဂနွေနေ့မှာတော့ဗြိတိန်ကက်ဘိနက်ရုံးဝန်ကြီးမိုက်ကယ်ဂိုးကအခုချမှတ်တဲ့တနင်္ဂနွေလုံးတိုင်းတန်နဲ့ပိတ်ကွန်းမှုအမိန့်ဟာအခြေအနေပေါ်မူတည်ပြီးဆက်လက်ထားရှိဖို့ဖြစ်လာနိုင်တယ်လို့ပြောပါတယ
်။ We will always take a decision in the national interest.
နိုင်ငံအကျိုးအတွက်ဆုံးဖြတ်ချက်ချတဲ့အခါမှာရရှိထားတဲ့အကောင်းဆုံးအချက်လက်ထောက်ထားတွေပေါ်မူတည်ပြီးအမြဲလှုံ့ဆော်ကြောင်းနဲ့အခုတနင်္ဂနွေလုံးတိုင်းတန်တဲ့လော့ဒ်ဒေါင်းချတာအတွက်အချိန်တိုးမြင့်လာမျိုးတွေရှိလာနိုင်တယ်လို့ပြောပါတယ်။ဗြိတိန်နိုင်ငံလိုဒီရောဂါအခုဆက်ခံလို့တပန်းကျော်တဲ့နိုင်ငံတွေကတော့ American, India, Brazil, Russia, Canada, Spain, Argentina နဲ့ Colombia နိုင်ငံတွေဖြစ်ပါတယ်။ American နိုင်ငံမှာတနင်္ဂနွေနေ့အထိဆိုဒီရောဂါအခုဆက်ခံလို့၉သန်းကျော်ပြီးတိဆောင်းအတူက3,300ကျော်ရှိပါတယ်။ကမ္ဘာတစ်လုံးအခုဆက်ခံအတူကတော့46သန်းကျော်ပြီးတိဆောင်းအတူက1.2သန်းရှိပါတယ်။